တဲ့ရိုးနဲ့ရေးပေါ်တစ်ခုဇာဝန်ကြီးဒေါက်တာမမောဦးခင်ဗျာကျွန်တော်တို့ဒီဒူးနာရာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပြောခဲ့တဲ့နေရာမှာဒီဒူးနာရာဖြစ်ရခြင်းအကြောင်းရင်းနဲ့ဒီကာကွယ်နိုင်ပုံနောက်လက္ခဏာပထမအဆင့်ပေါ့နော်ဒီအဆင့်တင့်နဲ့ပတ်သက်ပြီးတော့ဒီဖြစ်လာတဲ့လက္ခဏာတွေနဲ့ဒီကုသနိုင်တဲ့အနေအထားတွေကိုပြောခဲ့ကြပါရစေ။အဲ့ဒီတော့ဒီတစ်ခါမှဆရာကြီးဒီကျန်တဲ့အဆင့်တွေကိုဆက်ပြောမှာဖြစ်တဲ့အတွက်အဆင့်နှစ်ကိုစပြီးတော့အဆင့်ပြပေးပါလားဆရာ
။အဆင့်နှစ်အဆင့်ရောက်လာတဲ့အခါကျတော့ခါဝတ်ထပ်ပြီးတော့သုံးနေမယ်ဆိုရင်အသုံးများမယ်ဟုတ်ကဲ့ကြောက်ဘူးတော့အနာတ္တာအနာတ္တာရင်ထပ်သုံးမယ်ဒီလိုအခြေအနေမျိုးရောက်မယ်ဆိုရင်တော့သူအစ်စ်နဲ့ရောက်တာစိတ်နဲ့ရောက်ရင်တော့ဒုစစ်တဲ့မှာရေလေးတွေနဲ့နေရာလေးတစ်ခုရှိရအဲ့ဒီနေရာလေးတစ်ခုကျင်းလာဒုစစ်နည်းနည်းကျင်းလာတဲ့အခြေအနေမျိုးကြရင်တော့ကျွန်တော်တို့ကနည်းနည်းပို့ပြီးတော့သတိထားရမယ်သက်ဆိုင်ရာကျောင်းကိုပြရင်ကျောင်းကဓမ္မရဲ့ကျင်းဆိုပြီးယူချင်းနေတာမကျင်းနေအဲ့ဒီအခြေအနေရောက်ရင်တော့သိသိကြကြနားကြည့်ပြီးကျောင်းညွှန်ကြားတဲ့အတိုင်းလေ့ကျင့်ခန်းလေးလည်းလုပ်ကြည့်ပြီးသူ့ရဲ့အသုံးပြုမှုကိုလည်းလျှော့ချမယ်ဆိုလျှော့ချပြီးအလိုချင်မျိုးတွေမှာကျွန်တော်တို့ကလူနာတွေကိုမှားလိမ့်ရှိနံပါတ်1ကတော့ကျမ်းမြေမထိုင်ကျမ်းမြေမထိုင်ဒူးကိုေးပြီးမထိုင်ကျွန်တော်ဗမာလူမျိုးတွေကျမ်းမြေမထိုင်လိမ့်ရှိတယ်ခလထိုင်နဲ့ထိုင်တာကောင်းတယ်ခလထိုင်နဲ့ထိုင်ရင်ဒူးကတွဲလောင်းချပြီးတော့ထိုင်နေတော့90ဒီဂရီထက်ပိုပြီးတော့မကွေးတော့မကွေးရင်ဒူးပေါ်မှာဝေးနေချနောက်တစ်မျိုးကကြတော့လေကားအတက်စင်ပေါ့နော်လေကားအတက်စင်မျိုးကျွန်တော်တို့ရှောင်ကျင်တဲ့လေကားအတက်စင်ဆိုတာကလည်းမဖြစ်မနေကိုယ်ရင်ကနှလောမှာရှိတယ်ကိုယ်ရင်ကသုံးလောမှာရှိဒီလိုအခြေအနေမျိုးကြောင့်တက်ရစရာလည်းလူတွေလည်းရှိသူတို့မှားကျင်တာလည်းပဲတခုခုစဉ်းစားဖို့လို့မဖြစ်မနေစဉ်းရလို့အချိန်စင်းမယ်မဖြစ်မနေပြန်ပြရလို့ဒီချိန်ပြန်ပြီးလို့တချို့ကလေးကကြတော့ခုခုကိုသတိမထားမိပဲနဲ့ပစ္စည်းကျန်လေးလို့ပြန်တက်တယ်တခုခုလေးဆိုစဉ်းနေတခုခုလေးဆိုတက်တယ်လို့ချိန်ရည်အတွက်များလာရင်ဒီကားတက်တဲ့အခါမှာသူရဲ့အားကိုယူပြီးတော့စဉ်းမိစဉ်းတက်ရတဲ့အချိန်မျိုးတွေရှိတယ်။အမျိုးတွေကလည်းနည်းနည်းစနာလာပြီဆိုရင်အစင်းတက်တော့ကလေးကအမျိုးလေးတွေကိုရှောင်ကျင်လာလို့ဒီကားတက်ရင်တရမ်းကိုခိုင်ပြီးတော့မှအားပြုပြီးတော့တက်တာတို့မို့ရင်လည်းဒါနေရဲ့သူ့ကိုညှပြီးတော့သန်းနေတဲ့ဒူးနဲ့စမတက်အောင်တကယ်တော့ကောင်းတဲ့ဒူးနဲ့တက်အဲ့လေကအစ်စ်တစ်စ်မှာမကောင်းလို့နာနေတဲ့ဒူးကိုဇုံရက်နောက်ကောင်းနေတဲ့ကနေတက်ဒါဆိုရင်ဒူးရဲ့အသုံးပြုမှုကိုခြွေတာရောက်တာပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီရှောင်ကျင်တင်တာရှိသေးလားဆရာ
နောက်တစ်မျိုးကတော့အိမ်မှာသမင်းစားစားတခုခုလုံးလုံးဗမာလူမျိုးတွေပါအများကြီးဖြစ်ကြတာသမင်းသားသပွဲဝိုင်းဆိုနေနေရီဆိုသူတို့ကျင်းဘလို့စပွဲနဲ့ကလထိုင်နဲ့မစားကြဘူးကျွန်တော်တို့ရဲ့ဒီယိုပလာရသပွဲဝိုင်းနဲ့စားရင်အားလုံးကအမေကိုကြည့်ကြည့်ကြည့်ဒူးတွေကိုယ်တွတ်တွတ်ခိုင်းနေတယ်ဒီလိုမျိုးတွေအချိန်မှလည်းတော့ပူနာတယ်ဒါလေးတွေလည်းသူကနည်းနည်းရှောင်ပြီးပို့လို့တာပေါ့နော်။မနေ့ကဆိုင်တိုင်းနဲ့စားတော့ပိုင်တိုင်းနာဆိုခုံပုလေးတွေခိုင်းရင်ဒူးက90ဒီဂရီပူခိုးရမယ်။ခုံမြင့်မှာသွားထိုင်တာတော့ကိုဒူးနာနေလို့ဆိုပေါ့နော်။နောက်တစ်မျိုးကတော့တကယ်တော့နာနေတဲ့အချိန်မှထပ်ပြီးတော့ဒီဥစ္စာကိုပူပြီးတော့မနာအောင်ပူပြီးမပြည့်စီအောင်ဥမာတောင်မွေးပဲဖြစ်ဖြစ်ဒုက္ခောက်ပဲဖြစ်ဖြစ်တစ်ခုခုကိုအစင်းနဲ့ဝယ်လို့ရတဲ့နည်းနည်းထောက်ပြီးတော့သွားလို့ရတဲ့ဟာပဲဖြစ်ဖြစ်ဒါမျိုးတွေကိုသုံးပါလို့ပြောရင်အများကြီးအချက်လို့မသုံးဘူးလို့ပြောရင်ဒါတွေက30နေတကယ်ဆိုရင်တော့ကိုယ့်ရဲ့ဒူးကိုညှာဖို့ရောင်နေတဲ့ဒူးပို့ပြီးတော့မပြည့်စည်သွားအောင်ဒီလိုသဘောမျိုးရှိရှင
်ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောရှောင်ကျင်တင်တာလေးရှိသေးလားဆရာ
ဒီနေ့တအားနာလို့ဒူးကရောင်နေပြီဆိုရင်တော့ပထမဆုံးအဖြစ်ကတော့နားလိုက်ဒုတိယအဖြစ်ကတော့ရေခဲကတ်တာတို့နေရာနေပြီနော်ရေခဲကတ်တာနောက်တစ်ခုကကျတော့ဒူးကိုဖြောင်းထားမယ်ကလကိုင်းမှာထိုင်နေရင်90ဒီဂရီကွေးလို့နားတယ်ဒူးကိုဆက်ပြီးတော့အရှိမခုံတစ်ခုခုပြည့်ပြည့်ထားပြီးတော့နေတာတို့နောက်တစ်ခါကျတော့ညအိတ်တဲ့အခါလည်းပဲဒူးကိုဖြောင်းနေစီချင်ဒူးကိုွေးပြီးတော့အိတ်အောင်လို့ခြေတော့ကိုဆက်ပြီးတော့ခနောက်နှစ်ခုလုံးရဲ့အောက်မှာဖက်လုံးကြီးကြီးကောင်းကြီးကြီးထားရင်ကညာလုံးခြေတော့ကိုဆက်ပြီးတော့ပလက်ကလေးအိတ်ချင်ဒီလိုသဘောမျိုးကိုကျွန်တော်တက်တာဒါကတော့အစစ်တစ်ဒူးအစစ်နှစ်ဒူးအခြေအနေမျိုးပါပေါ့နော်ဒီတည်းမှာကိုယ့်အကူလုံးလို့မတက်တာရင်တော့ဒီကရရိုးထုတ်ခုဆောင်ဖြစ်ဖြစ်ရိုးရိုးဆောင်ဖြစ်ဖြစ်ကြည့်ရင်လည်းတခြားဟာတွေဖြစ်နေမှာဆိုတော
့ဟုတ်ကဲ့ဆရာအဲ့တော့ဒီအစ်စ်နှစ်မှာပဲကုသနိုင်တဲ့အသေးစိတ်လေးပါလည်းလည်းရှင်းပြပေးပါလားဆရာ
နံပါတ်1ကတော့ဆရာဝန်နေပြီးတော့တချို့အခိုက်အတန့်ပျောက်စီတွေပါလာစေတမောတို့ NSCND လို့ခေါ်တဲ့စီဝင်မှုတဲ့စီကိုဒီလိုသဘောမျိုးတွေပြီးမယ်နောက်တစ်မျိုးကတော့ဂလူကိုစမင်းဆိုတာအခုခေတ်ကတော့ဒါခေတ်စားတယ်အမေမျိုးမျိုးနဲ့တော့လာဒီစီကိုတောက်ချင်းရခြင်းလေအကျိုးတော့ရှိပါတယ်ဘာလို့လဲဆိုတော့သူကဒီဒူးကောင်းထဲမှာရှိတဲ့အစ်စ်ကိုအုပ်ထားတဲ့အယိုးနုလေးတွေပြန်ကောင်းမှုပြန်ပြီးတော့အနာကျက်ဖို့အခြေအနေကိုအားပေးတဲ့ရုံးနုအားသေးတမျိုးပေါ့။ဆိုတော့လည်းပဲတချို့ကဒီဆေးကိုစောက်တယ်ဒါပေမဲ့ဒီဆေးရဲ့အာနိသင်ကနားနဲ့ချီပြီးစောက်ပြီးတော့မှသိတာလားဖြစ်တဲ့အတွက်ကြောင့်ဒီဆေးကိုချက်ချင်းတောက်လို့တော့ချက်ချင်းအနာသက်သာဖို့အတွက်ကတော့ခုနနားလာတယ်ဆေးတောက်တာတွေဒါတွေအနာကြိုက်ကြောက်ဖြစ်တယ်ဒါတွေစောက်အောင
်ဟုတ်ကဲ့ဆရာကြီးအဲ့တော့ဒီထက်ဖို့ဆိုလာတဲ့နောက်အဆင့်ပေါ့ဆရာနော်အဆင့်3တို့အဆင့်4တို့ဆိုရင်ရော
ဒီထက်ဆိုးသွားတဲ့အဆင့်ဆိုရင်တော့အဆင့်3ရောက်သွားတယ်အဆင့်2အဆင့်မှာပဲကျွန်တော်တို့ကနောက်တစ်မျိုးလို့ရသေးတာကအများကြီးအခုလည်းတော်တော်များများလည်းသုံးပါတယ်တကယ်လည်းအကျိုးရှိပါဒါကိုချွတ်တလေးကကြောက်နေတာလည်းရှိတယ်နော်ဒူးတွေကိုစေးထိုးတယ်ဆိုပြီးတော့လူတွေကပြောကြတယ်ဒူးတွေစေးထိုးတယ်ဆိုတာ မကောင်းမှုဘူးသူကောင်းပါလေသူရဲ့စီးရဲစီးရအခုခေတ်တော့ပမာကြီးမှာဝင်လို့ရတာတော့အင်းနှမျိုးရှိတာပါလေအမျိုးကတော့ကျွန်တော်ကစတီရိုက်ကိုထိုးပြီးအယောင်ကျတယ်အနာသက်သာတယ်နောက်တစ်မျိုးကတော့အစစ်ထဲမှာရှိတဲ့အရေးတိုင်းဖန်တီးထားတဲ့အာလူလိုနဲ့အစစ်ဆိုရှိအဲ့ဒီမျိုးထိုးလို့လေနှစ်ခုကတော့နေရာပိုကောင်းတယ်လို့ပြောရင်တော့တကယ်တော့အာလူလိုနဲ့အစစ်ကကောင်းမှာအာလူလိုကဒလို့စီတော့ကျွန်တော်တို့နိုင်ငံတော်သုံးဖို့တော့ဈေးကြီးသိင်းချီတော့ပေးရနိုင်တယ်သို့တော်လည်းပဲအာလူလိုနဲ့ကသုံးချီတော့ထိုးရင်လည်းတော်တော်ကောင်းတယ်စီရိုက်ကလည်းပဲထိုးရင်တော်တော်လေးတက်တာတယ်ကိုယ့်ရဲ့လှူရှားမှုကိုလည်းပြန်ပြီးတော့တောက်ကြည့်သို့တော်လည်းပဲချွတ်လူကြီးကြောက်နေတာရှိတယ်လူရဲ့စေးထိုးရင်မကောင်းဘူးရိုးဆွေးတယ်ပိုးဝင်တယ်ဒါတွေလည်းမဖြစ်နိုင်ဘူးဖြစ်နိုင်တယ်ဒါပေမဲ့မူတည်လဲဆိုတဲ့အခါကျတော့ထိုးတဲ့နေရာဆေးကန်းထိုးပေးတဲ့ဆရာဝန်ဒီဆေးကန်းမှာအသုံးပြုတဲ့ပစ္စည်းတွေဒါကြောင့်မို့ရိုးဆရာဝန်တော်တော်များများတော့လူရဲ့စေးထိုးမယ်ဆိုရင်ခွဲကန်းထဲမှာခွဲစိတ်တဲ့အားတစ်ခုလိုပဲသဘောထားပြီးတော့ပိုးကင်းစင်အောင်ဒီနေ့ကြာလုတ်ပြီးမှထိုးကြ။နောက်တစ်ခုကကျတော့ကို့မှာဒီကြိုရှိသလားတခြားကုသယောဂရှိသလားတခြားဖြားနေသလားဒီလိုအခြေအနေတွေကမှထိုးမိတဲ့အခါမှာဖြစ်ခဲ့တော့ထိုးရလည်းပဲညီမနေပါသူရဲ့စိတ်တွေကမကောင်းတာမဟုတ်ဘူးလို့လည်းကျွန်တော်ပြောရင်သူရဲ့စိတ်တွေကကောင်းစနစ်တကျနဲ့ပိုးထန့်စင်ပြီးတော့ထိုးမယ်ဆိုရင်ဒီဥစ္စာလေးတော်တော်အကျိုးရှိရ။ဒီတဲ့ပိုးဆိုးသွားတဲ့အဆင့်3လို့အဆင့်4လို့ကြာရင်တော့လူတွေကအယိုးလူတွေအကုန်လုံးပြည့်စည်သွားပြီးတော့အယိုးယိုးချင်းထိတဲ့အခါမှာပွေးလို့ဆက်လို့မရတော့အောင်အခြေအနေလည်းရောက်တဲ့အဲ့ဒီအခြေအနေရောက်ရင်တော့အများကြီးခွဲစိတ်ရတယ်အစ်င်၃နဲ့အစ်င်၄ကခွဲစိတ်ရတယ်ခွဲစိတ်တဲ့အခါမှာတော့ဒူကောင်းစားထိုးတာဒူကောင်းစားထိုးတာလည်းပမာကြီးမှာတော်တော်များများနေရာတွေမှာလုံနေကြပါပြီတော်တော်ပဲသူကကုန်ကြစိတ်များတယ်ခွဲစိတ်တဲ့ခရီးကထာတော့ရှိတယ်အနေနဲ့ရှိတဲ့ operation တော့လည်းမဟုတ်ပါဘူး
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ